မင်္ဂလာပါရှင်အခုဆက်ပြီးတော့အမျိုးသမီးခဏကိုကျမခင်မထွေးကတင်ဆက်ပေးပါမယ်လက်ရှိအာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာပြီးခဲ့တဲ့2020နိုဝင်ဘာရွေးကောက်ပွဲမှာမဲအပြတ်အသတ်နဲ့အနိုင်ရတာကြောင့်မကြာခင်မှာဆိုးရဒုတိယတက်တန်ဆက်ပြီးတော့တာဝန်ယူရတော့မှာဖြစ်ပါတယ်လက်ရှိအာဏာရပါတီပဲပြန်အနိုင်ရတာဖြစ်လို့လာမယ့်ဆိုးရတက်မှာလည်းလက်ရှိတာဝန်ထမ်းနေကြတဲ့သူတွေပဲပြန်ပါလာနိုင်တယ်လို့ယူဆတာတွေရှိတယ်လို့ NLD အစိုးရအနေနဲ့နောက်9နှစ်တက်တန်မှာအရင်ထက်ပိုပြီးတော့နိုင်ငံအတွက်လိုအပ်ချက်တွေကိုပိုမိုဖြည့်ဆည်းဆောင်ရွက်ပေးနိုင်မှုမျှော်လင့်သူတွေလည်းရှိပါတယ်။အစိုးရတဲ့ပုံမှာအမျိုးသမီးတွေအကြားဘယ်လိုမျှော်လင့်ချက်တွေရှိနေသလဲဆိုတာကိုတည်ထောင်ဖန်အမျိုးသမီးခန္ဓာမှာစူးစီးတင်ဆက်ထားပါရရှင
်။ဒီကတော့သူ့ယူနီတီအစိုးရရုပ်မြေစီးပွားမှာပြောရပြောနေမှာပေါ့နော်ဒီအပေါ်မှာကျေရပကနေအဓိကတိုင်းသားတွေကိုလည်းသိခိုးပြီးတော့လိုအပ်လိမ့်မယ်။ဘာလို့ဒီမှာနေနေရအချင်းချင်းရတာကကျေရမှုမျိုးမရှိရတဲ့ကြောင့်ခုချင်းရဲ့ရှိဘယ်တော့ကိုင်းကျေရမရှိတဲ့ကမ္ဘာကြီးပဲရှိနေတဲ့ပြဿနာရှိတယ်။ဆိုတော့ဒီဟာကဆက်လက်ပြီးမှရှိနေဆိုရင်ကျွန်တော်တို့အတွက်အနာဂတ်ဆက်တွေဒီကြောင့်ဒီချောတဲ့အပိုင်းမှာလည်းအများကြီးအဆန်တားဖြစ်နေတယ်ဆိုတော့အဓိကဒီ Unity အစိုးရတို့ပြောရခါမှာလည်းဒီလိုလည်းအပြောနဲ့မခုတ်ပဲနဲ့အလုံးစုံတကယ်ခိုင်းချင်တယ်ပေါ့နော်။ဒီကြော်ရင်းချမ်းကြီးပြီးတော့ကျွန်တော်တိုင်းတာအရင်ကတည်းကပြီးမှဒီကြော်လေးဆောင်ဖို့အတွက်ပေါ့နော်။ဒါလေးကိုအဲ့ဒီအစိုးရအနေနဲ့ရတယ်။ဖြစ်ဖြစ်ဆိုတော့အရေးကြီးလိမ့်မယ်ပေါ့ကျွန်တော်အမြင်ပေါ့နော်
။ဒါကတော့ကချင်ပြည်နယ်ကစိုင်းနုပန်ပြောသွားတာပါ။စစ်ပွဲတွေမငြင်းချမ်းတဲ့မြန်မာနိုင်ငံအတွက်အဓိကငြင်းချမ်းရေးရရှိအောင်လူထုခရွေးကောက်တင်ရောက်ထားတဲ့ NLD အစိုးရအနေနဲ့အလေးပေးလုပ်ပြီးစီစဉ်တယ်လို့စိုင်းနုပန်လိုပဲကျွန်မမေးမြန်းဆက်သွယ်ခဲ့တဲ့အမျိုးသမီးအများစုကပြောပါတယ်။လက်ရှိငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့အတွက်ဆိုရင်တော့ NLD အစိုးရအနေနဲ့တိုင်းရင်းသားလူမျိုးစုတွေအကြားယုံကြည်မှုရအောင်ခိုင်ခိုင်မာမာကြိုးပမ်းစီစဉ်တယ်လို့ပြောသူကတော့နော်ဆဲဆဲပါ။တိုင်းသားအမျိုးသမီးအဖွဲ့၁၀ဖွဲ့ကျော်နဲ့စုစည်းထားတဲ့ WLP အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့ကိုစားပြောတာပါလို့လည်း WLP ရဲ့လက်ရှိအထွေထွေတွေ့ရင်မှုတာဝန်ကိုယူထားတဲ့နော်ဆဲဆဲကပြောပါတယ
်။ WLP အနေနဲ့ဆိုရင်အထူးသဖြင့် NLD အစိုးရပေါ့နော်။ကျမတို့တကယ်ဂုဏ်ယူခဲ့တဲ့ပါတီဖြစ်ခဲ့တယ်အထူးသဖြင့်တော့ဇတ်စုကြည်ပေါ်ပါဝင်ပါတော့ကျမတို့ဆိုရင်တို့ထောင်ကနေလွန်မြောက်ဖို့အတွက်ကျမတို့အများရုံးကခဲ့တယ်အများကြီး advocacy လုပ်ပေးခဲ့တယ်ပြီးလို့ရှိရင်လည်းအများကြီးလည်းမျှော်လင့်ခဲ့တယ်ပေါ့နော်ကျမတို့ကတိုင်းရင်းသားဒန်းတူရေးကိုလည်းအခြေခံတယ်တရားမျှတမှုကိုလည်းအခြေခံတယ်အနေထမှာမတရားလုပ်တာတွေဥပမာတကယ်အကြီးအကဲတွေမလုပ်ရင်တော့မှဒါတယောက်ကလှုပ်လိုက်တာနဲ့တဖွဲ့လုံးကိုကျမတို့မြင်ပါလေနော်ဆိုတော့ကျမတို့အပေါ်မှာယုံကြည်မှုမတည်ဆောက်နိုင်တဲ့အနေအထားကိုကျမတို့တွေ့ရတယ်။အဲဒါကြောင့်မလို့ကျမတို့ကနောက်ထပ်ယုံကြည်မှုကြကြလာအောင်ကျမတို့မလုပ်ချင်ဘူးနော်။ကျမတို့အပါဝင်တခြားသောသူတွေလည်းဒီလိုခံစားရခံစားမယ်ဘူးနော်။ကိုယ်အစိုးရကကိုလိုချင်တာကိုဖြစ်ချင်တာနားမထောင်ဘူးဆိုရင်ယုံကြည်မှုကတော့နေမှာပဲ။ပြောကြမှာပဲ။ဆိုတော့ဒီတစ်ခေါက်မှပြန်လဲတုတ်တက်တင့်နေဘူးနော်။အထူးသဖြင့် NLD အစိုးရကသူတို့ဘလောက်ထိလူထုတွေရဲ့အပန်တွေကိုဘယ်လောက်ထိလှုပ်ပေးတာမျိုးတွေရှိလဲဆိုတာပြန်လဲတုံ့သက်ပြီးတော့လူထုတွေအပေါ်မှာပြန်လဲယုံကြည်မှုတွေပုံမတည်ဆောက်ဖို့လိုတယ်လို့ကျွန်မမြင်နေပါတော့။အဲအခါကျမှပဲလူထုကကိုယ့်အစိုးရကိုကိုယုံကြည်လာပြီဆိုရင်မျိုးလေးချက်တွေကလည်းထားရဲတယ်။ပြီးလို့ရှိရင်လည်းပူပါပါဝင်ရမယ်ဆိုလဲအားရှိတယ်။ပါဝင်ခြင်းနဲ့စိတ်ရှိတယ်ပေါ့နော်။ဆိုတော့အဲ့လိုမျိုးတာမလုပ်ဘူးဆိုရင်တော့ပူပူဆိုးတာကကျမတို့လူထုနဲ့အဲ့ဒီအစိုးရနဲ့ပူကွဲလာနိုင်တဲ့ပူသဘောထားတွေအမြင်တွေအယူအဆတွေပုံမူကွဲလာနိုင်တဲ့အနေအထားတွေရှိလာနိုင်လို့ကျမမြင်နေပါတော
့။ NLD အစိုးရအနေနဲ့နောက်ထပ်9နှစ်ဒုတိယတက်တန်းကာလအတွင်းပညာရေးကဏ္ဍမှာထိုးထက်ပြောင်းလဲမှုတွေဖြစ်လာအောင်ကြိုးပမ်းစီရင်တွေလည်းရှိပါတယ်
။အခုတက်လာတဲ့အစိုးရကိုဒီ9နှစ်တက်တန်းအတွင်းမှာပါတီပြောင်းလဲစီခြင်းနဲ့ဆရာလုပ်စီခြင်းနဲ့ဆိုရင်နံပါတ်1ကတော့ပညာရေးပိုင်းမှာပညာရေးပိုင်းမှာဆိုလို့ရှိရင်အားလုံးအကျုံးဝင်တဲ့ပညာရေးဖြစ်အောင်လုပ်ပေးစီခြင်းနဲ့တန်ဆွမ်းသူမတန်ဆွမ်းသူအကြမ်းခွဲခြားဆက်ဆံမှုမရှိဘဲနဲ့အားလုံးပါဝင်နိုင်တဲ့ပညာရေးဖြစ်စီခြင်းနဲ့နောက်တစ်ခုကနိုင်ငံသားအစ်စ်မီတဲ့ပညာရေးဖြစ်စီခြင်းပါတယ်။မြန်မာနိုင်ငံကပွဲရတဲ့သူတယောက်ဒီနိုင်ငံခြားမှာဝေးရတဲ့သူတယောက်နဲ့အရေးချင်းတူပဲအလုပ်လည်းတန်းဝင်လို့ရတယ်ရှောက်လို့ရတယ်ဆိုတဲ့အခြေအနေမျိုးထိမျှော်လင့်ပါတယ်ဒီအခြေခံပညာမှဒီတက္ကသိုလ်ပညာအထိပေါ့နော်အဆင့်နှိမ့်နိုင်ဖို့မျှော်လင့်ပါတယ်ပေါ့နော်ဒါတော့တစ်ချက်ပါနောက်တစ်ခုကတော့ဒီအလုပ်ကင်ခွင့်လန်းနေပါဝေးရပြီးနောက်ပိုင်းမှာညီမနိုင်ငံမှာအလုပ်လက်မဲ့တွေအများကြီးရှိနေပါတယ်အဲ့တော့ဒီလိုလူငယ်တွေ brain drain နဲ့မဖြစ်သွားရအောင်ကိုယ်နိုင်ငံအတွင်းမှာအလုပ်ကင်တွေရရှိဖို့နောက်တစ်ခုကကျမတကယ်ဥမာ qualify ဖြစ်တဲ့ graduate တွေဖြစ်နေပြီဆိုလို့ရှိရင်အလုပ်ကင်ပြီးအလိုလျောက်နဲ့ကိုယ့်ရည်စီကိုရောက်ရှိလာမယ် တို့ပြီးတော့လည်းယုံကြည်ထားပါတယ်ဒါကြောင့်နိုင်ငံကရင်းနှီးမြှုပ်နှံမှုတွေနဲ့အတူမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေလောက်ကန်ပုံမရရှိဖို့ဆိုပြီးတော့မြန်မာအနေနဲ့ဒီကအမျှော်လင့်ထားပါတယ်ပေါ့နော်တရားလည်း၅နှစ်တက်တန်းကာလအတိုင်းမှာအစိုးရအနေနဲ့ခြေလမ်းပါအကုန်အပြည့်အဝမဟုတ်တော့အနည်းဆုံး50ရာခိုင်နှုန်းအထိတော့အကောင့်ထဲဖုံးနိုင်မယ်ပြောင်းလဲနိုင်မယ်လို့ညီမတို့ယုံကြည်မျှော်လင့်ထားပါတယ်ဒါကြောင့်လည်းညီမတို့မဲပေးခဲ့တာလည်းဖြစ်ပါတယ
်ဒါတော့ ERD တိုင်းမဥပင်မြို့နယ်မှာ MBLDC ကိုပိုင်ပုဂ္ဂလိကသင်တန်းကျောင်းတည်ဆောင်ထားပြီးတော့ကိုရိုင်းနဲ့သင်တန်းဆရာမအဖြစ်နဲ့ဦးဆောင်တင်ကြားပေးနေတဲ့မတ်မေကြီးကျော်ကျော်ပြောပြသွားတာပါအလားတူပဲဒီပညာရေးပိုင်းမှာတိုးတက်ကောင်းမွန်လာအောင်လုပ်ပေးစေချင်တယ်လို့ပြောလာသူနောက်တစ်ဦးကတော့ရန်ကုန်မြို့ကပထမနေဥပဒေကျောင်းသူမလာမင်းချူပါ
သမီးကတက္ကသိုလ်ကျောင်းသူတယောက်ဖြစ်တဲ့အတွက်သမီးနဲ့အနီးစပ်ဆုံးနဲ့နယ်ပယ်ဖြစ်တဲ့ပညာရေးပိုင်းဆိုင်ရာမှာဆိုလို့ရှိရင်အခုလာမယ့်နောက်၅နှစ်မှာတာဝန်ယူမဲ့ NGO အစိုးရအနေနဲ့ပေါ့နော်သမီးတို့လိုလူငယ်တွေကျောင်းသားတွေအတွက်ကိုယ်စိတ်ဝင်စားတဲ့ဘာသာရပ်ကိုလွတ်လွတ်လပ်လပ်သင်ကြားနိုင်ခွင့်တင်ယူခွင့်အခွင့်အရေးတွေကိုပို့ပြီးတော့လမ်းဖောက်ပေးမယ်ပေါ့နော်လမ်းဖွင့်ပေးမယ်လို့တော့မျှော်လင့်ပါတယ်အခုတက္ကသိုလ်ဝင်လာအမှတ်ရှင်းခွဲတဲ့အခါမှာယောက်ျားလေးနဲ့မိန်းကလေးနဲ့အမှတ်ခွဲတာဒန်းတူညီများမှုမရှိသေးဘူးပေါ့နော်ကလေးရမကပိုရနေမှာဒီစေးကြောင်းဝင်ခွင့်ရမယ်ဆိုတာမျိုးရခုစဉ်ကြီးခွဲခြားတာတော့ခွဲခြားတာဖြစ်တဲ့အတွက်ပေါ့နော်ဥမာအင်ဂျင်နီယာလိုင်းသွားကျင်တဲ့သူဆိုလို့ရှိရင်အမှတ်ကဘဏ္ဍမှတ်လိုနေလို့မပြည့်နေလို့ဆိုပြီးတော့အင်ဂျင်နီယာလိုင်းမတက်လိုက်ရပဲနဲ့ကိုစိတ်မဝင်စားတဲ့တခြားမိတဲ့အလိုင်းကိုသွားပြီးတော့တက်နေရတယ်အဲကြတော့ဘာဖြစ်သွားလဲဆိုတော့ကိုလည်းစိတ်မဝင်စားဘူးဒီလိုင်းကိုဒါပေမဲ့အမှတ်မမီတဲ့အတွက်တက်လိုက်ရတဲ့ဆိုတဲ့ခံစားချက်မျိုးနဲ့ဒီဘာသာရပ်ကိုတင်ကြားနေရဆိုတော့အဲ့ဒီဘာသာရပ်ပေါ်မှာလည်းစိတ်ဝင်စားမှုမရှိတော့ဘူးပေါ့နော်အဲ့ဒီတွက်ဥမာအကြောင်းသားတယောက်ကအင်ဂျင်နီယာလိုင်းကိုစိတ်ဝင်စားရဲဆိုလို့ရှိရင်အဲ့ဒီအကြောင်းသားတွေအတွက်အဲ့ဒီဘာသာရပ်နဲ့ပတ်သက်ပြီးတော့ပေါ့နော်ဝင်ခွင့်စာမေးပွဲလေးဖြေခိုင်းတာမျိုးဖြေခိုင်းပြီးတော့အဲ့ဒီစာမေးပွဲကိုအောင်လဲဆိုရင်အင်ဂျင်နီယာလိုင်းကိုတက်ခွင့်ပေးမယ်အဲ့လိုအခွင့်အရေးပေးမယ်ဆိုလို့ရှိရင်အကြောင်းသားအနေနဲ့ကလည်းခံစားမှုပိုကောင်းမယ်လို့တမီးအနေနဲ့ကတော့မြင်ပါတယ်အဲ့ဒီဟာကိုအခုလာမယ့်ဆိုရအနေနဲ့ပြောင်းလဲပေးနိုင်တယ်လို့တော့မျှော်လင့်ပါတယ်
ပတ်သက်ဆွမ်းသူတွေအရေးရှိတဲ့ကနေဆောင်ရွက်နေတဲ့ရန်ကုန်တိုင်းပတ်သက်ဆွမ်းသူများအသင်းအတွင်းရေးမှူးမတ်ချောစုလန်ရဲ့အစိုးရတဲ့အပေါ်မျှော်လင့်ချက်ကရောဘယ်လိုရှိပါလဲ
အစိုးရတဲ့ဆိုရင်ကျမတို့အရင်တုန်းကအစိုးရကပဲကျမတို့ပြန်ပြီးတော့မှဟိုတူတူကြရတာဖြစ်တယ်ပေါ့နော်အဲ့တော့ကျမတို့လုံလက်စာလုပ်တူလဲတန်းလန်းနေရှိတယ်ပေါ့နော်အဲ့ဒီဟာတွေနဲ့ပတ်သက်ပြီးတော့အောင်မြင်အောင်လဲကျမတို့လုပ်ဆောင်ချင်တယ်နောက်တစ်ခုကကျတော့ဒီမတန်ဆွမ်းသူတွေကိုဒီလုံစိတ်ချင်တာအပါလဲဆိုတော့ကျမတို့ဒီအစိုးရဌာနဆိုင်ရာလူကြီးတွေဆိုလို့ရှိရင်ကျမတို့ကတော့အများတန်းကြီးကြီးစောင့်ရှောက်ရမယ်ဟာလားနောက်တစ်ခုကတော့အများတန်းဟိုထောက်ပံ့ပေးကြရမယ်ဆိုတဲ့ဟာမျိုးပဲမြင်နေရပေါ့နော်အဲ့တော့အဲ့လိုမျိုးမဟုတ်ဘဲနဲ့ကျမတို့ပေါ့နော်ကိုယ်တိုင်ကိုယ်တဦးတည်းအဖြစ်ဒီရဲ့ပင်ကိုရေးသေးတယ်နဲ့ဆိုင်တဲ့အဲလုပ်ငန်းတွေပေါ်ဆောင်ပေးပါအဲလုပ်ခွင့်ပေးဖို့ပေါ့နော်ဒန်းလူခွင့်ရေးတွေပေးဖို့ကိုလည်းကျမတို့ဒီမတန်ဆွမ်းနေရမျှော်မှန်းကြတာပေါ့နော်
ဒီမနက်ငယ်အချင်းမအမျိုးသမီးတွေအတွက်အလုတ်ကန်ခွန်းလန်းတွေပို့ပြီးတော့ဖန်တီးပေးတာမျိုးလိုလားတယ်လို့ပြောကြတဲ့သူတွေလည်းရှိပါတယ်။ဒီထဲမှာရန်ကုန်တိုင်းတလားမြို့နယ်ကမတ်မေချူလွင်လည်းပါပါတယ်
။ကျွန်မကတော့အခုပြည်နယ်ခုနှစ်ခုတိုင်းခုနှစ်ခုမှာညစာကြည့်လိုက်ဒီလိုက်ခွန်းလန်းပေါ့နော်။လိုက်ခွန်းလန်းဆိုတဲ့ခါကျတော့ကျွန်မဒီမြန်မာပြည်အနှံ့ရောက်တယ်ရောက်တဲ့ခါကျတော့တိုင်းလားလူမျိုးစုတွေ130,000မျိုးနဲ့လည်းကျွန်မတို့တွေ့ရတယ်ဆိုတဲ့ခါကျတော့အမျိုးသမီးတို့အနေနဲ့ဆိုလို့ရှိရင်အဓိကအခြေခံကြတဲ့အချက်လေးတွေကိုတော့အမြန်လုံးအလွယ်တကူနဲ့လုပ်လို့ရမယ့်ဟာလေးတွေကိုတော့ခရီးရအောင်လုပ်စေချင်တာပေါ့ဥပမာဘယ်လိုမျိုးလဲဆိုလို့ရှိရင်ညီမကရားပြည်နယ်မှာစကြိတ်သွားဖွင့်တဲ့ခါကျတော့ဒီကရမ်းလေပင်ကျေးကွင်းပတ်အမျိုးသမီးတွေဆိုလို့ရှိရင်အထိုင်းမှာအလုပ်သွားလုပ်ပြီးတော့အထိုင်းမှာရွာတည်ပြီးတော့ကို့မြန်မာလူမျိုးကိုပဲဒီကမ္ဘာလှည့်ခီးသွားရေးနိုင်ငံတကာဒီနိုင်ငံသားတွေကိုပြပြီးတော့ပြည်ပဝင်ဝင်ရှာဖွေနိုင်မျိုးရှိရဲ့အဲ့လိုမျိုးလေးတွေဆိုတော့လူစွာအရင်းမြစ်တွေကို့နိုင်ငံအမျိုးသမီးတွေရဲ့လူစွာအရင်းမြစ်တွေတခြားတိုင်းမျိုးစီစဉ်နေရတယ်ရှိရဲ့အဲ့အလေးတွေကိုကိုနိုင်ငံမှာကိုနိုင်ငံရဲ့အမျိုးသမီးတွေရဲ့ရိုးရာယဉ်ကျေးမှုတွေကိုအဲ့လိုမျိုးမျက်နှင်ပေးဖို့ပေါ့သူတို့ရဲ့ဘဝတွေကိုမျက်နှင်ပေးဖို့ဒီနိုင်ငံမှာဟိုပဲတင်းတောင်းတင်းတယ်နဲ့သူတို့ကိုဟိုခုံတိတ်ခါရှိရှိနဲ့ဝင်ငွေအခွင့်အလမ်းတွေကောင်းမဲ့အလုပ်ပိုင်တွေအမျိုးသမီးတွေတို့ကဖန်ပြီးပေးဖို့အဲ့လိုမျိုးလေးတွေဖြစ်စေချင်တယ်ဒါကြတာဒီဥမာစင်ကာပူမှာဆိုလို့ရှိရင်လည်းအိမ်မော်ပေါ့နော်ပြောရမယ်ဆိုအဲ့လိုအလုပ်တွေသွားလုပ်နေရတာမျိုးတွေပဲရှိရတယ်။တို့မိသားစုစာဝင်းတွေအတွက်လောက်ရတာမျိုးတွေလည်းတို့မှာရှိမှာပေါ့။ဒါနဲ့အဲ့လိုမျိုးလေးတွေကိုကိုယ်တိုင်မိမှာဒီအမျိုးသမီးတွေအတွက်အလုပ်ကင်ခွင့်လန်းတွေကိုအများကြီးဖန်တီးလို့ရတဲ့အနေအထားတွေရှိရပေါ့နော်။အဲ့ဒါလေးတွေကိုသွေးရရဲ့စီမံကိန်းအနေနဲ့ပြည်တော်စုအစိုးရနဲ့သူတို့ရဲ့တပ်ဆိုင်ရာပြည်နယ်အစိုးရအတိုင်းဒေသကြီးအစိုးရတွေပေါင်းပြီးအဲ့လိုမျိုးလေးတွေလုပ်ပေးစေချင်ပါတယ်။
ကျားတော်နေပေတီတီမှာကျင်းလည်နေကြတဲ့အမျိုးသမီးတချို့ရဲ့2021အစိုးရသိအပေါ်မျှော်လင့်ချက်တချို့ကိုစူးစီးတင်ပြခဲ့တာပါ။ဒီမျှော်လင့်ချက်တွေကအမျိုးသမီးတို့အားလုံးရဲ့အသံလိုမဆိုနိုင်နေနဲ့ ဒီမှာဒီမှာညီငယ်ရဲ့အမြန်ရရှိအောင်လူလူဆိုးရွားကဆောင်ရွက်ပေးစေချင်တယ်လို့ဒီအမျိုးသမီးတွေအားလုံးကမျှော်လင့်တာကိုတော့တွေ့ရပါတယ်။ဆိုးရွားတဲ့အနေနဲ့ညီငယ်ရဲ့အတွက်မျှော်လင့်ချက်တွေကိုဘလောက်ထိအလေးထားအကောင့်ထဲပို့ပေးနိုင်မလဲဆိုတာကတော့နောက်ထပ်အားနဲ့စောင့်ကြည့်ကြမှာဖြစ်တဲ့ဆိုးရွားကိုတင်ပြရင်းဒီပတင်းတန်အမျိုးသမီးကဏ္ဍကိုဒီမှာပဲရင်နာဝင်ပြပါရှင်။ကျမဖြစ်ပြပါရှင်။